လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမြူလာရဲ့ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာပြီးတော့မနေ့ဖြန်မှာတော့ရခိုင်ဒေသဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိပါတယ်လူသားချင်းစာနာမှုအကူအညီတွေနဲ့ပြည်ပကတွေအခြေအနေတွေအတွက်ဖြစ်ရှင်းနိုင်မဲ့နီးလန်းတွေကိုရှာဖွေသွားဖို့ရည်ရွယ်ထားတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ဆိုပါတယ်။ကိုဇော်ထက်ရန်ကုန်မြို့ကနေတင်ပြပို့ပါတယ်
။လူသားချင်းစာနာမှုဆိုင်ရာရေးကိစ္စရည်နာပတ်သက်ပြီးတောင်းယူဆောင်ရွက်နေတဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဖြစ်သလိုအရေးပေါ်ခဲဆက်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းမှုလည်းဖြစ်တဲ့ Miss Asula Mila ရဲ့မေလ9ရက်ကနေ15ရက်မြန်မာပြည်ခီးစဉ်အတွင်းမှာရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာကိုကိုယ်တိုင်မျက်မြင်လေ့လာသိရှိနိုင်ဖို့အတွက်အဓိကရည်ရွယ်ထားကြောင်းနဲ့ပဋိပက္ခတွေကြောင့်ပြည်သူတွေပေါ်တက်ရောက်မှုတွေကိုလေ့လာဖို့အတွက်ဖြစ်ပါတယ်။အဲဒီနောက်ခီးစဉ်ပြီးမှအစိုးရပိုင်းဆိုင်ရာတောင်းရှိသူတွေနဲ့ရောအခုညီပေးအဖွဲ့တွေနဲ့ပါတွေ့ဆုံသွားဖို့လည်းရှိနေပါတယ်။ UN OCHA ရဲ့မြန်မာပြည်ဌာနလူလူဆက်သွယ်ရေးနဲ့ပြန်ကြားရေးရာရှိနန်စီမန်နယ်လီကအခုလိုပြောပါတယ်။
ASG Ursula Müller is coming to observe firsthand the humanitarian situation in Rakhine, Kachin and Shan State. To see the impact
လူမနိုင်ငံမှာဆောင်ရွက်နေတဲ့ဒုက္ခသည်ဆန္ဒပြလုပ်ငန်းတွေကိုဘယ်လိုတိုးတက်အောင်ဆောင်ရွက်ရမလဲဆိုတာကိုရှင်းလင်းသွားမယ်။အဲဒီဒုက္ခသည်ဆန္ဒပြတာအတူတူလုပ်ငန်းတွေကိုဖွင့်ပြလို့နိုင်တယ်ဘယ်လိုတွဲထချိတ်ဆက်ပြီးလုပ်ဆောင်မလဲဆိုတာကိုလည်းရှင်းလင်းသွားဖို့ရှိပါရဲ့ရှင့်။ Miss Müller အနေနဲ့ကဒီမနိုင်ငံကိုလာရောက်တဲ့အချိန်အတွင်းမှာဒီလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအခြေအနေကြောင့်ထိခိုက်တဲ့ဆိုင်ရတဲ့လူတွေနဲ့တွေ့ဆုံသွားဖို့ရှိသလိုအစိုးရပိုင်းခြေပိုင်းရာရှိနေတဲ့ကောနောက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းကိုဆောင်ရွက်နေတဲ့မိခအဖွဲ့ရှိအသီးသီးနဲ့ကောတွေ့ဆုံသွားဖို့ရှိပါတယ်ရှင့
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UN OCHA ရဲ့လက်တလုံးရခိုင်ဒေသမှာဖြစ်ပွားနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးအထူးစောင့်ကြည့်လေ့လာနေရလဲဖြစ်ပါတယ်။ UN OCHA အနေနဲ့2018မှာမြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးစီမံကိန်းအတွက်ရခိုင်၊ကချင်း၊ကရင်နဲ့ရှမ်းပြည်နယ်မှာရှိတဲ့လူဦးရေ၈သိန်းကျော်အတွက်အမေရိကန်ဒေါ်လာ183တန်းကိုလည်းတောင်းခံခဲ့ပါတယ်။မိုးကျနေပြီဖြစ်လို့ရခိုင်ဒေသမှာအရေးပေါ်အကူအညီတွေပိုလိုအပ်နေပြီလို့အကူအညီပေးရေးအဖွဲ့ကဆိုပါတယ်။ရခိုင်ရပ်ပတ်အဖွဲ့အစည်းတွေနဲ့စစ်တွေအခြေစိုက်ရဟန်းတန်ဃာတွေကမြို့နယ်6ခုမှာရှိတဲ့စစ်ရှောင်စခန်းတွေအတွက်ကယ်ဆယ်ရေးအကူအညီတွေနဲ့အမိုးအကာတွေကိုထောက်ပံ့ပေးဖို့ကျပ်ငွေ 3.3 ဘီလီယံအမေရိကန်ဒေါ်လာ22တန်းပြည်နယ်အစိုးရစီကိုမေလ6ရက်ကတောင်းခံထားပါတယ်။ပြည်နယ်အစိုးရကပြည်အောင်စုအစိုးရကိုတင်ပြထားတဲ့ဆိုပေမဲ့စစ်ရှောင်3,800အတွက်နေဖို့နေရာတောက်သုံးရည်စားနေရကဒီ3ခုကရေးပေါ်လိုအပ်ချက်ဖြစ်နေပြီးဒါရီလုံလောက်မှုမရှိရင်နောက်ဆက်တွဲကျမကြီးပြဿနာတွေအတွက်စိုးရိမ်နေရကြောင်းရခိုင် Ethnic Congress ရဲ့အထွေထွေအတွင်းမှုကိုစောစောထွန်းကပြောပါတယ
်။ပြည်ထောင်စုကိုသူတို့ budget တင်ထားတယ်ဆိုတဲ့ဟာတော့ပြောတာပေါ့။ဒါပေမဲ့တခုရှိတာကပါရှိတယ်ဆိုတော့ကျွန်တော်တို့ကအေးပြည်ထောင်စုဘက်မှာဘယ်လိုစဉ်းစားနေကြသလဲ။တောက်ခိုင်တဲ့အနေအထားမှာရောသူတို့ဘလောက်လောက်ထိသူတို့အနေနဲ့ဒီဥစားပေးအနေနဲ့စဉ်းစားတော့ထားတယ်ပေါ့။သူတို့ရှင်ကဒီတင်ပြထားတယ်ဆိုတဲ့သဘောမျိုးလုံးတွေတော့မပြီးဘူးရှင်သာပဲလေကျွန်တော်ကဒါတကယ်ကိုပဲအရေးကြီးနေတယ်။ချက်ချင်းလောက်မှကိစ္စဖြစ်တယ်။ဘလို့နေရမျိုးနဲ့ဘလို့တောင်းခါရလဲဆိုကျွန်တော်တို့မသိဘူး။အဲ့လိုမျိုးရှိနေပါတယ်
။အရေးပေါ်ကဲဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမြူလာကကုလအမြဲတမ်းကိုယ်စားလှယ်တွေနဲ့စီမံခန့်ခွဲမှုဆိုင်ရာအမြဲတမ်းတွန်းဝင်ကော်မတီကကျင်းပတဲ့ထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ခဲ့ပြီးရဲ့နောက်မှာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ဒါဟာသူ့ရဲ့ဒုတိယမြောက်မြန်မာပြည်ခီးစဉ်ဖြစ်ပြီး2018အေပီလပရမခီးစဉ်တော့ကလည်းကချင်ပြည်နယ်မြစ်ကြီးနားမြို့မိုင်းနာ KBC စစ်ဆောင်စခန်းကိုသွားခဲ့ပြီးဒေသတွင်းကပြည်ထောင်စုတွေကိုလည်းဆွေးနွေးခဲ့ပါတယ်။